ဂျီ7ကမ္ဘာစစ်မှုထိပ်သီးအင်အားကြီး9နိုင်ငံရဲ့ခေါင်းဆောင်တွေဟာအီရန်ကအစ္စရေးကိုတိုက်ခိုက်ခဲ့တာနဲ့ပတ်သက်ပြီးတော့ဒီနေ့မှဆွေးနွေးကြမှာဖြစ်ပါတယ်။ဒီအစည်းအဝေးကျင်းပဖို့အတွက် G7 အဖွဲ့ရဲ့အလဲကြားဥက္ကဋ္ဌဖြစ်တဲ့အီတလီနိုင်ငံကတောင်းဆိုခဲ့တာဖြစ်ပါတယ်။အရှေ့လက်ပိုင်းဒေသတွင်းအခြေအနေတွေနောက်ထပ်ပိုပြီးတော့မတိမငြိမ်ဖြစ်လာနေတဲ့အပေါ်မှာကျွန်တော်အနေနဲ့အထူးပဲစိုးရိမ်မိပြီးတော့ဒါကိုရှောင်ရှားနိုင်ဖို့အတွက်ဆက်ပြီးတော့ကြိုးပမ်းသွားမှာဖြစ်တယ်လို့အီတလီဝန်ကြီးချုပ်ဂျော်ဂျီယာမလိုနီက X လူမှုကွန်ရက်ကနေပြောလိုက်ပါတယ်။ဒါပြင်အီတလီနိုင်ငံဝန်ကြီးအန်တိုနီယိုတာနီယာကလည်းဒီထက်ပိုစိုးရိမ်စရာကောင်းတဲ့စီးရေးပြဿနာတွေကိုရှောင်နိုင်ဖို့လှုံ့ဆော်နေတယ်လို့ပြောပါတယ်။အီရန်နိုင်ငံကအစ္စရေးကိုဒုံးကျည်တွေအဝေးထိန်း drone တွေနဲ့ဒေသဆန်တော်ချိန်မနစ်ညပိုင်းကတိုက်ခိုက်ခဲ့ပြီးတော့ဒါဟာပြီးခဲ့တဲ့ April 1ရက်နေ့ကစီးရီးယားနိုင်ငံဒမတ်စကတ်မြို့မှာအစ္စရေးဘက်ကတိုက်ခိုက်မှုကြောင့်အီရန်စစ်တပ်ရဲ့အကြီးတန်းတာဝန်ရှိသူတမှုအများပြားတေဆုံးသွားခဲ့တာကိုလက်တုံ့ပြန်တဲ့အနေနဲ့တိုက်ခိုက်တာဖြစ်တယ်လို့အီရန်တော်လှန်ရေးအစောင့်တပ်ကကြေညာချက်ထုတ်ပြန်ပါတယ်။အခုလိုအီရန်ကအစ္စရေးကိုတိုက်ခိုက်ခဲ့တာကြောင့်နိုင်ငံခြားစီးရီးပဋိပက္ခတွေအကြီးအကျယ်မြင့်တက်လာခဲ့ပြီးတော့အမေရိကန်တပ်ဖွဲ့တွေကလည်းအစ္စရေးဘက်ကနေအီရန်ရဲ့ drone တွေကိုကြားဖြတ်ဟန်တာတွေလုပ်ခဲ့ရပါတယ်။အီရန်ကအစ္စရေးကိုဒုံးကျည်အစင်း300ကျော်နဲ့တိုက်ခိုက်ခဲ့ပြီးတော့အဲ့ဒီက69ရာခိုင်နှုန်းကိုအစ္စရေးရဲ့လေကြောင်းရန်ကာကွယ်ရေးစနစ်ကအစ္စရေးလေပိုင်နဲ့အပြင်ဘက်မှာကြားဖြတ်ဟန်တာနိုင်ခဲ့တယ်လို့အစ္စရေးစစ်တပ်ပြောခွင့်ရဒန်နီယယ်ဟာဂါရီကဒီနေ့မှပြောကြားလိုက်ပါတယ်ခင်ဗျာ။